မြန်မာတပ်မတော်ကိုဂျပန်စစ်တပ်ကအကူအညီပေးဖို့ဆွေးနွေးကြိုးပမ်းနေတာဟာဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံနဲ့ကိုက်ညီမှုမရှိဘူးလို့ဂျပန်မြန်မာအရေးကျွမ်းကျင်သူတို့ကပြောပါတယ်။မြန်မာနိုင်ငံဟာတရုတ်နဲ့ပိုးပြီးတော့နီးစပ်သွားမှာကိုစိုးရိမ်တဲ့အတွက်ဒေတာရင်းဩဇာချိန်ဝင်ညာညှိပေးဖို့အတွက်ဂျပန်တပ်မတော်ကမြန်မာစစ်တပ်နဲ့နီးကပ်တဲ့ဆက်ဆံရေးထူထောင်လာတာဖြစ်တယ်လို့စီးရေးနိုင်ငံရေးအခက်အခဲတချို့ကသုံးသပ်ကြပါတယ်။ဂျပန်စစ်တပ်ထိတ်တန်းခေါင်းဆောင်တဦးရဲ့လက်တလောမြန်မာပြည်ခီးစဉ်ပေါ်ဝေဖန်ပြောဆိုနေကြတာပါဒီအကြောင်းကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံကိုချစ်ကြည်ရေးခီးဖြစ်အလဲပတ်ရောက်နေတဲ့ဂျပန်မျိုးပြင်ကိုပိုင်ကာကွယ်ရေးတပ်ဖွဲ့စီဦးစီးချုပ်ဘူဂျိုကြီးခိုးကြီးယာမာဇာကီကိုမြန်မာတမတော်ဒုကာကွယ်ရေးဦးစီးချုပ်ဗရိယဘူဂျုံမှုကြီးစိုးဝင်းကဇန်နဝါရီလ10ရက်ဗုဒ္ဓနေ့မနေ့ပိုင်းကနေပြည်တော်ဇေယသီရိဘိမ့်မှန်ရှိမှာဂုံပြူတပ်ဖွဲ့နဲ့ကြိုဆိုခဲ့တာပါဘူဂျိုကြီးယာမာဇာကီဦးဆောင်တဲ့အဖွဲ့နဲ့ဒုဗိုလ်ချုပ်မူကြီးစိုးဝင်းတို့ဇေယသီရိဗိမ္မာန်မှာဆွေးနွေးကြတဲ့အခါမှာတော့နှစ်နိုင်ငံတပ်မတော်တွေအကြားဆက်ဆံရေးပုံမူတိုးတက်ကောင်းမွန်လာစေရေးကိစ္စနဲ့နှစ်နိုင်ငံတပ်မတော်ကြားအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေနှစ်ဖက်စစ်ကောင်းဆောင်တွေအပြန်အလှန်ချစ်ကြည်ရေးခီးစဉ်ကိစ္စမြန်မာတပ်မတော်အရာရှိတွေဂျပန်နိုင်ငံကိုတင်နန်းသားအဖြစ်ဆေလွှတ်ရေးတဘာဝဘီအန်ဒီဆိုင်ရာကူညီကယ်ဆယ်ရေးကိစ္စနဲ့ဆေးဘက်သုတေသနလုပ်ငန်းဤပညာဖလှယ်ရေးဆိုင်ရာကိစ္စတွေဆွေးနွေးကြသလိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စရပ်နဲ့အာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်ဂျပန်စစ်တပ်ကမြန်မာတက်မတော်ကိုအခုလိုအကူအညီပေးဖို့ဆွေးနွေးကြိုးပမ်းနေတာဟာဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံနဲ့ကိုက်ညီမှုမရှိဘူးလို့ဂျပန်မြန်မာအရေးကျွမ်းကျင်သူသတင်းစာဆရာဦးရွှေပါကသုံးသပ်ပါတယ
်ကျွန်တော်သိတာလို့ဆိုရင်လည်းဂျပန်ကစစ်တိုက်ခိုက်နိုင်စွာရှိတဲ့စစ်တပ်စေနာကပိုင်ဆိုင်ရပြီးမထားရဘူးလို့ပါတဲ့ဥစ္စာအဲ့ဒါကိုကျွန်တော်တို့ထက်ကကျင်းနေဆိုရင်တော့ဒါအတေကဥပဒေကိုချိုးပေါက်တယ်လို့ကျွန်တော်ထင်တယ်ကျွန်တော်ကထင်တယ်ဒါပေမဲ့အခုအဲ့ဒီအစရာဟာဒီ constitution အပိုက်ကိုပြင်ဆင်တဲ့အခုရည်ရွယ်နေတာဒီလိုနဲ့ဆိုရင်တော့တခြားအာရှနိုင်ငံတွေနဲ့အာစစ်တပ်နဲ့အဆက်အသွယ်ရှိတာပေါ့အဲ့တော့ဂျပန်ကတော့နိုင်ငံကြားလို့လည်းနေတယ်တင်းကိုမရဘူးဒါပေမဲ့ဒါလည်းတကယ်တကယ်ဟာတော့ဒါပေါ်နေတာမျိုးရှိနေထင်ပါရဲ့
မြန်မာတမတော်ကရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအရေးကံတွယ်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့နိုင်ငံတကာကပြစ်တင်ဝေဖန်ပြီးတန်ခတ်ပိတ်ဆို့မှုတွေလုပ်ထားခြင်းမှာမြန်မာတမတော်ဟာတရုတ်နိုင်ငံနဲ့ပုံမူနီးစပ်တဲ့ဆက်ဆံရေးတွေရှိလာတာပါဒီအပေါ်မှာစိုးရိမ်တဲ့အတွက်ဒေသတွင်းဩဇာချိန်ခွင်ညာညှိဖို့ဂျပန်တမတော်ကမြန်မာစစ်တပ်နဲ့နီးကပ်တဲ့ဆက်ဆံရေးတွေထူထောင်လာတာဖြစ်တယ်လို့စစ်ရေးနိုင်ငံရေးအကဲခတ်ဦးမမောင်စိုးကသုံးသပ်ပါတယ
်ကျွန်တော်တို့ရခိုင်ကိစ္စပေါ်ပြီးတဲ့နောက်ပိုင်းမှာအမေရိကန်ရဲ့ဥရောပသမဂ္ဂရဲ့ဒီစစ်ရေးဆက်ဆံမှုနဲ့ပတ်သက်ပြင်းပြန် pressure ပေးလာတဲ့အခါမှာဘာဖြစ်သွားလဲဆိုတော့ဗမာပြည်အစိုးရဖြစ်ဖြစ်ဗမာတမတော်ဖြစ်ဖြစ်ဆိုတော့တရုတ်ဘက်ကိုထိုးသွင်းတယ်လို့ဖြစ်တယ်ဆိုတာသူတို့လည်းသဘောပေါက်တယ်ဒါပေမဲ့ဂျပန်ဖို့ပြောမယ်ဆိုရင်တော့ဒီဒေတာတွေမှာသူကရင်ဆိုင်နေတာတရုတ်နဲ့ဖြစ်တယ်လက်ရှိဒီခင်းချင်းမှာအဲဗမာစစ်တပ်ဒီဟိုတရုတ်ဘက်ကိုအရန်ထိုးကပ်သွားရင်တော့ဂျပန်တွေ့တော့ခက်ခဲရှိတယ်အဲ့တော့ဂျပန်အနေနဲ့ကတော့နိုင်ငံသားပါဝါဂိမ်းရဲ့အချင်းငွေရှာညှိတယ်လို့ပဲမြင်ပါတ
ယ်မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုလုပ်နေတဲ့မြန်မာတပ်မတော်ကိုဂျပန်စစ်တပ်ကအကူအညီပေးမဲ့ကိစ္စအတွက်ကန့်ကွက်ကြောင်းဂျပန်သတင်းစာဆရာဦးရွှေပါကပြောပါတယ
်တကယ်လို့ဆိုရင်တိုင်းလာလက်နက်ကိုင်းအင်အားစုနဲ့တိုက်ပွဲပြင်းနေတဲ့ဂျပန်ဆိုရသာမတော်သာမတော်ဆိုကိုကြီးတဲဘောဆိုတာကျွန်တော်တို့အနေနဲ့တော့ထောက်ခံလို့မရပါဘူးအဲ့ဒါကြောင့်ကျွန်တော်တို့ကခုလေအဲမြန်မာသားမတော်ကိုကိုကြီးတဲမဲ့ဂျပန်စစ်တပ်ကပြောတာနဲ့သာမတော်ဖြစ်နေတယ်ကိုကြီးတဲမဲ့ဆိုတာမျိုးတကယ်လို့ဒါကောင်းဆောင်ပိုင်းမှာရှိတယ်ဆိုရင်ကျွန်တော်ကပြင်းပြင်းထန်ထန်ဒါကိုစတင်ရမယ်ဖြစ်ပါတယ်ခင်ဗျ
တကယ်တော့ဂျပန်တပ်မတော်ရဲ့အကူအညီတွေဟာမြန်မာနိုင်ငံသားတွေအကျိုးခံစားရဖို့တဲ့သူတို့တိုင်းပြည်ရဲ့အကျိုးစီးပွားကိုအခြေခံစဉ်းစားခြင်းသာဖြစ်တယ်လို့ဦးမမောင်စိုးကမြင်ပါလေ
ဒေတာတွင်ရတော့အသက်ရှူနေနေချောင်းနေပါလေ။ဘာလို့ဒေတာတွင်မှာကျွန်တော်ဘာနဲ့ပတ်သက်လို့ဒရီချာဆက်ဆံနေတာတရုတ်ဖြစ်တယ်အိန္ဒိယဖြစ်တယ်ဂျပန်ဖြစ်တယ်။ဒေတာတွင်အနေထားရဲ့သူတို့ရဲ့ power balance ကသူတို့ရဲ့အချိုးစီးပွားရောမူတည်ပြီးသူတို့စဉ်းစားတယ်လို့မြင်ပါလေ။တခါတလေမှာအစိုးရချင်းဆက်ဆံရေးက the power balance ရောမူတည်ပြီးအဲ့ဒါအရေးဟာဟိုတိုင်းလူပြည်သားပေါ်မှာတခါလေမကြည့်ကြပါဘူးသူတို့။ပြည်သူတွေကကုညီမဲ့ဆိုရဲဟာသူရလာပါထမသူနိုင်ငံရဲ့ဂျူစီဝါဖြစ်ပါလား
ပြီးခဲ့တဲ့2014မေလတုန်းကလည်းဂျပန်ကာကွယ်ရေးတပ်စစ်ဦးစီးချုပ်ရှီကဲရူအီဝါဆာကီဟာအဲ့ဒီအချိန်ကသမရဦးသိန်းစိန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်အပါအဝင်အခြားစစ်ကောင်းဆောင်တွေနဲ့ နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စဆွေးနွေးခဲ့သလိုနှစ်နိုင်ငံစစ်တပ်ကြားဆက်ဆံရေးတိုးမြှင့်ဖို့ဤပညာအထောက်အပံ့နဲ့ချင်းငွေကိစ္စတွေကိုလည်းဆွေးနွေးခဲ့ပူပါတယ်ခင်ဗျာ။